အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါခံစားရတဲ့တစ်နှစ်မြောက်နေ့အထိမ်းအမှတ်ဖြစ်နေခြေစပင်းနေညပိုင်းမှာသမ္မတဂျိုးဘိုင်ဒန်ကလူမှုကိုသူ့ရဲ့ပထမဆုံးရုပ်သံမင်ခွန်းပြောကြားမှာဖြစ်ပြီးနိုင်ငံသားတန်းထွက်ကြောအသက်တွေဆုံးရှုံးခဲ့ရတာအတွက်အောက်မေဂုံပြုမှုနဲ့အတူအနာဂတ်လှုပ်ဆောင်မှာတွေကိုပြောကြားမှာဖြစ်ပါတယ်သမ္မတဘိုင်ဒန်အင်ယူကနေမင်ခွန်းပြောကြားမယ်အချိန်ဟာသူသမ္မတတာဝန်ထမ်းဆောင်လာရက်ပေါင်း50ပြည့်သွားချိန်ဖြစ်တယ်လို့အမေရိကန်နိုင်ငံမှာ1918စပိန်တုတ်ကွေးရောဂါကြောင့်အဆိုးအဝါဆုံးခံခဲ့ရခြင်းအစပြီးအခုကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ပထမဆုံးဖြစ်တဲ့အမေရိကန်စီးပွားရေးအတော်များများပိတ်ပစ်ခဲ့တဲ့တစ်နှစ်မြောက်နေ့လည်းဖြစ်ပါတယ်။အခုထိစာတင်ကြောင်းထောင်ပေါင်းများစွာပိတ်ထားရဆဲဖြစ်တယ်လို့တန်းနဲ့ချီတဲ့အလုပ်သမားတွေလည်းအလုပ်လက်မဲ့ဖြစ်နေပြီးပုံမှန်အချိန်လေးရောက်မယ်အရေးအကြောင်းမမြင်ရသေးပါဘူး။အခုလိုရုပ်တံမင်းကမပြောကြခင်ခြေတပင်းနေမှာပဲသမ္မတဘိုင်ဒန်ကကိုရိုနာဗိုင်းရပ်စ်ဒဏ်ခံရမှုရောပါရေးအတွက်ထပ်ပံ့ငွေဒေါ်လာ 1.9 ထရီလီယံချထားပေးဖို့လက်မှတ်ရေးထိုးအတည်ပြုပေးခဲ့တာပါအခုပြောကြမယ့်မင်ခွန်းမှာပြီးခဲ့တဲ့နှစ်အတွင်းအမေရိကန်နိုင်ငံဖျက်ဆီးလာရတာတွေကိုဆွေးနွေးမှာဖြစ်တဲ့အပြင်အနာဂတ်မှာဖြစ်လာနိုင်တာတွေကိုဗစ်တောင့်ကြံရေးနောက်တစ်ဆင့်တက်ဖို့နဲ့အစိုးရဘာတွေလှုပ်ဆောင်မယ်ပြည်သူတွေဘာလုပ်ရမယ်ဆိုတာတွေကိုရှင်းပြမှာဖြစ်ကြောင်းလည်းသမ္မတကဗိုလ်တော်ဘူးနေကပြောခဲ့တာပါကိုဗစ် -19 ကြောင့်အမေရိကန်နိုင်ငံသား5.3 ကြိမ်သေဆုံးခဲ့ပြီဖြစ်တယ်လို့အကူးဆက်ခံရသူကလည်း29 သန်းကျော်ရှိပြီးကမ္ဘာမှာအများဆုံးဖြစ်နေတာပါ